ောက်ပြည်ဟာကမ္ဘာမှာဒုတိယအကြီးဆုံးစီးပွားရေးအင်အားဖြစ်ပါတယ်။မြန်မာကတော့ကမ္ဘာအစင်းရေးဆုံးနိုင်ငံတစ်နိုင်ငံဖြစ်ပါတယ်။အဲဒီတော့တရုတ်မြန်မာစီးပွားရေးဆက်ဆံမှုမှာဘယ်သူကဘယ်သူကိုလွှမ်းမိုးမယ်ဆိုတာကမ္ဘာနိုင်ပါတယ်။စစ်ဆိုးရခေတ်အနည်း20ကျော်ကာလတရုတ်အားကိုနဲ့ရပ်တည်ခဲ့တဲ့အချိန်အဟောင်းဟာဆက်လက်ရှင်သန်နေသေးဖြစ်ပါတယ်။ပြင်းနဲ့ချုပ်ရှိတဲ့စေအစိုးရကိုအကူအညီပေးတဲ့တရုတ်ကိုတိုင်းသူပြည်သားကအမုန်းပွားကြပါတယ်။ပြည်သူစန့်ရင်တဲ့မြေဆုံစီမံကိန်းကိုဦးသိန်းစိန်အစိုးရကရပ်ဆိုင်းလိုက်ပေမဲ့တရုတ်စီးပွားရေးလွှမ်းမိုးမှုဟာလျော့မသွားပါဘူး။ NLD အစိုးရကမှလည်းတရုတ်စီးပွားရေးအလားအလာကောင်းနေပါတယ်။တရုတ်သမ္မတရဲ့လက်ရင်းအစီအစဉ်ဖြစ်တဲ့ Belt and Road Initiative BRI ရဝင်းလမ်းကြောင်းစီမံကိန်းမှာမြန်မာပါဝင်ပါတယ်။လုံခဲ့တဲ့ February လကပဲတရုတ်မြန်မာစီးပွားရေးဇင်းရန်တည်ဆောက်ဖို့နားလည်မှုစာကျွန်းလွှာလက်မှတ်ရေးထိုးကြပါတယ်။တရုတ်နဲ့ပတ်သက်တဲ့ပြည်သူသဘောထားသိရအောင်တရုတ်သူတေတီနှစ်ဦးလေ့လာတဲ့စာတမ်းကိုလုံခဲ့တဲ့ Master က International Group Center ကထုတ်ပြန်ထားပါတယ်
။မြန်မာပြည်သူပြည်သားတထောင်ကျော်ရဲ့တရုတ်နဲ့ပတ်သက်တဲ့အမြင်တွေ့ဆုံမေးမြန်းပြီးတင်ပြထားတဲ့စာတမ်းဖြစ်ပါတယ်။လုပ်ငန်းတဘာဝချင်းတူနေတာတော့မေးမြန်းခံရသူတွေဟာဂျပန်ကိုတရုတ်ထက်ပိုပြီးကြိုက်နှစ်သက်တာတွေ့ရတယ်လို့ဆိုပါတယ်။တရုတ်ရဲ့ယင်းနီးမြို့နယ်မှုဟာတာဝန်သိတဲ့သဘောကင်းမဲ့နေတယ်လို့မြင်ပါတယ်။ဖိနှိပ်တဲ့စစ်အစိုးရနဲ့လက်တွဲခဲ့တဲ့တရုတ်ကိုမကြေမနက်ဖြစ်နေသေးပုံရတဲ့အတွက်စီမံကိန်းအကောင့်ထဲပေါ်တဲ့အရက်မှာဒေသခံတွေကြေနပ်အောင်လုပ်ဖို့အရေးကြီးတယ်လို့တရုတ်သူတွေသီးတွေကဆိုပါတယ်။ဒီလိုမလုပ်နိုင်ရင်တရုတ်မြန်မာစီးပွားရေးဇင်းညံမှာရောရဝန်းလမ်းကြောင်းစီမံကိန်းမှာရောစန့်ကျင်မှုတွေနဲ့ရင်ဆိုင်ရွယ်ရှိတယ်လို့မြင်ကြပါတယ်။ဒါကြောင့်မို့ပြည်သူနဲ့ဆက်ဆံရေးအဆင်ပြေရေးနဲ့တာဝန်သိဒေသခံကုမ္ပဏီနဲ့လက်တွဲနိုင်ရေးဟာမြန်မာပြည်မှာရင်းနှီးမြှုပ်နှံတဲ့တရုတ်ကုမ္ပဏီတွေလက်ကင်ထားရမယ့်မူဝါဒဖြစ်တယ်လို့ဆိုပါတယ
်။တရုတ်စီးပွားရေးစီမံကိန်းတွေကို NLD အစိုးရကလက်ခံမှုမြန်မာပြည်သူတွေအမြင်ကောင်းလာအောင်တရုတ်ကြိုးပမ်းမှုစတာတွေကြောင့်တရုတ်နဲ့ပတ်သက်တဲ့ပြည်သူသဘောထားပြောင်းလဲလာပုံရပါတယ်။ဒီအကြောင်းကိုမြန်မာဗျူဟာနဲ့ဘူဝါဒလေ့လာရေး Institute ရဲ့ February လထုတ်တရုတ်နဲ့အလွှာဆုံးဆက်ဆံရေးမဟာဗျူဟာစာတမ်းမှာဖော်ပြပါတယ်။ယူနန်နဲ့လန်ဒန်တက္ကသိုလ်ဘွဲ့ရသူတေတီခင်ခင်ကျော်ကြီးပြုစုတဲ့စာတမ်းပါပဲ။ပြည်သူထောက်ခံမှုရယူရမှာအလွှာအသေးသေးကအရေးပါသူတွေကိုတရုတ်ပြည်ကိုဖိတ်ခေါ်တဲ့ဤကိုလည်းသုံးပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းဖိတ်ခေါ်ခံရလို့တရုတ်ပြည်ကိုတွားရောက်သူ1000လောက်ရှိကြောင်းသိရပါတယ်
။ပြည်သူထောက်ခံမှုသာရရင်မြစ်စုံစီမံကိန်းပြန်လည်အကောင့်ထဲပေါ်နိုင်လိမ့်မယ်လို့တရုတ်ကယူဆထားပုံရပါတယ်။မြစ်စုံစီမံကိန်းနဲ့ဆက်ဆက်နေတဲ့အရက်ကဒေသခေါင်းဆောင်နဲ့ဘာသာရေးခေါင်းဆောင်13ဦးကို2016ခုနှစ်ကတရုတ်ပြည်ကိုဖိတ်ခေါ်ပြီးမြစ်သုံးသွယ်ရေအားလျှက်စစ်အောင်မြင်စွာအကောင့်ထဲပေါ်နေပုံကိုပြသခဲ့ပါတယ်တရုတ်မြန်မာစီးပွားရေးဇင်းညံနဲ့ဝန်းကျင်လမ်းကြောင်းဖြတ်သွားမဲ့ကချင်ရှမ်းရခိုင်ပြည်နယ်ကခေါင်းဆောင်တွေကိုအများဆုံးတရုတ်ပြည်ကိုဖိတ်ခေါ်ခဲ့တယ်လို့သိရပါတယ်ဒီလိုအချိန်ဒီမှာရခိုင်ကဘင်္ဂလီရိုဟင်ဂျာပြည်ထနာပေါ်လာတဲ့အတွက်အပြည်ပြည်ဆိုင်ရာဆက်ဆံရေးမှာတရုတ်အကာအကွယ်ယူရတဲ့ဘဝပြန်ရောက်သွားပါတယ်ဒါကြောင့်နှစ်နိုင်ငံဆက်ဆံရေးမှာတရုတ်ကအသာစီးရနေတယ်လို့ခင်ခင်ကြော်ကြီးကသုံးသပ်ထားပါတယ
်တရုတ်ရဲ့ Road and Belt Initiative စီမံကိန်းကိုရဝင်းလမ်းကြောင်းလို့လည်းခေါ်ပါတယ်ဒါပေမဲ့မြန်မာဘက်ကကြည့်ရင်တော့ယူနန်ပြည်နယ်ရဲ့ပင်လယ်ထွက်ပေါက်လို့ပြောရင်ပိုပြီးရှင်းပါလိမ့်မယ်ဒီစီမံကိန်းမှာပါဝင်လာတဲ့မြန်မာဟာတရုတ်အကျွေးပြည်လာနိုင်တယ်လို့မြန်မာရေးရာကျန်းကျင်သူဘတ်တီလစ်နာကဆိုပါတယ်ဦးသိန်းစိန်လက်ထက်2013မှာတရုတ်လုံဆက်ပစ္စည်းတွေဝယ်ဖို့တရုတ်ကဒေါ်လာ100မြန်မာကိုထုတ်ချေပါတယ်။အခုတော့ချင်းငွေနဲ့ဝယ်တဲ့ဆက်ပစ္စည်းဟာသုံးလို့မရတော့ပါဘူး။ဒါပေမဲ့တရုတ်ကတော့အကျွေးဆက်နေရတော့ပဲလို့ထောက်ပြပါတယ်။ကြောက်ဖြူရင်နဲ့စိတ်ကန်းစီမံကိန်းမှာလည်းမြန်မာကအဖြစ်အပျက်ပါဝင်ပြီးကျွေးပြီးလိမ့်မယ်လို့ဘတ်တီလစ်နာကဆိုပါတယ်။ဒါပေမဲ့ရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌဦးတောင်ထွန်းကတော့ကျွေးပြီးမဲ့အခြေအနေရောက်เสียအကြောင်းမရှိဘူးလို့ဇွန်လကပြောသွားပါတယ်။ကြောက်ဖြူရင်းနဲ့စိတ်ကန်းစီမံကိန်းကိုကွန်ဆယ်ရာခိုင်နှုန်းတရုတ်ကပိုင်ပြီးမြန်မာအစိုးရနဲ့ပြည်တွင်းကုမ္ပဏီတွေက30ရာခိုင်နှုန်းပိုင်ဆိုင်မှာဖြစ်ပါတယ်။အစိုးရစီးပွားရေးအကြံပေးဆိုသူဘောဂဗေဒပညာရှင်ရှွန်တန်နော်ကလည်းကြောက်ဖြူရင်းနဲ့စိတ်ကန်းဟာ ရုတ်တိမရှိတဲ့စီမံကိန်းသာဖြစ်တယ်လို့မကြာမီကပြောဆိုသွားပါတယ်ခင်ဗျာ။